မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးဆိုဆိုင်ရေးမှူးရန်ဟီလီဟာမြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ18ရက်နေ့ကစပြီးတော့တွားရောက်မှာဖြစ်ပါတယ်။ဒီမှာကိုမြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ငြင်းဆန်ထားလို့နဲ့ဒီမှာရဲ့တာဝန်ကိုကျေပွန်အောင်ဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်။ကျွန်မအနေနဲ့ဆက်ပြီးတော့လုပ်နိုင်တဲ့အများအကောင်းဆုံးလုံဆောင်သွားဖို့ဆုံးဖြတ်ထားပါတယ်။မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်ခံရပြီးပြည်내မှုခံရသူတွေကိုအကူအညီပေးဖို့အတွက်ကုလသမဂ္ဂရဲ့လုပ်ငန်းစဉ်အရပေးအပ်ထားတဲ့ဒီတာဝန်ဟာအလွန်အရေးကြီးပါတယ်လို့73ရက်ကြာခရီးမစတင်ခင်ရန်ဟီလီကပြောဆိုပါတယ်။မြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းလိုက်တဲ့အတွက်ကျွန်မလုံဆောင်ရမယ့်အလုပ်တာဝန်တွေဟာအများကြီးပိုးပြီးတော့ခက်ခဲသွားပါတယ်။ဒါပေမဲ့ကျွန်မအနေနဲ့လူ့ခွင့်ရေးချိုးဖောက်ခံရသူတွေမျက်မြင်တက်တည်ထမ်းကနေတိုက်ရိုက်ကြောပြချက်တွေကိုဒုက္ခတွေထပ်ပြီးရောက်ရှိနေတဲ့အိန္ဒိယနိုင်ငံ၏အပါအဝင်ဖြစ်နိုင်တဲ့နီလန်းပေါင်းစုံနဲ့ရအောင်ကြိုးစားမှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလလူ့ခွင့်ရေးအထူးစုံစမ်းရေးမှူးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့ထိနေထိုင်မှာဖြစ်ပြီးအဲဒီကနေထိုင်းနိုင်ငံကိုဇန်နဝါရီလ30ရက်နေ့ထိတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်စဉ်ဒက္ကာမြို့နဲ့ဒုက္ခသည်စခန်းတွေရှိရာကော့ဆက်စ်ဘဇားကိုတွားရောက်ပြီးတော့ဒုက္ခသည်တွေလူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာပြုတ်တယ်လို့ထိုင်းနိုင်ငံမှာနေစဉ်ထိုင်းမြန်မာနယ်စပ်မင်းဆောက်မျိုးနဲ့ချင်းမိုင်မျိုးတို့ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မြန်မာအစိုးရကကျွန်မတို့ဘယ်လက်မှုရှိတယ်ဆိုပြီးတော့စွပ်စွဲပါတယ်တချို့နဲ့မှာပဲမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေမရှိပါဘူးလို့လည်းညင်းဆိုပါတယ်လို့မစ်ဂျန်ဟီလီကပြောပါတယ်။ကျွန်မအနေနဲ့မြန်မာအာဏာပိုင်တွေကိုပြန်လည်စဉ်းစားတုံ့တက်ဖို့နဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဖို့တောင်းဆိုချင်ပါတယ်လို့လည်းသူကပြောဆိုလိုက်ပါတယ်။